မြန်မာနိုင်ငံတွင်ပြည်ပခါဖြစ်နေတဲ့ပြည်နယ်၃ခုကဒေသခံပြည်သူတွေအတွက် WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကတစ်ဆင့်အမေရိကန်ပြည်အောင်စုကနေဒေါ်လာ5တန်းပို့အကူအညီတွေပေးသွားဖို့ရှိနေပါတယ်။တိုက်ပွဲတွေရှေ့ကျနေတဲ့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသမှာဒုက္ခသည်စခန်းတွေအတွက်အကူအညီလိုအပ်ချက်တွေကြီးမားလာချိန်မှာအခုလိုအမေရိကန်ပြည်အောင်စုကနေအကူအညီတွေထပ်တိုးပေးမယ်ဆိုပြီးထုတ်ပြန်လာတာပါ။လက်တွေ့အခြေအနေအရ WFP ရောဒုက္ခသည်တွေကိုတိုက်ရိုက်အကူအညီပေးနိုင်ပါမလားဆိုတာနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်ကိုထပ်အောင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရှင့်။
စစ်တပ်နဲ့တန်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်ပြီးခဲ့တဲ့နှစ်ထဲပြိပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တို့ကဒေသခံပြည်သူတွေဒုက္ခသည်တွေအတွက်အထောက်အပံ့တွေကူညီဆောင်ရွက်တော့ဖို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီဖြစ်တဲ့ USAID ကနေကမ္ဘာစားနပ်ရိက္ခာအဖွဲ့ကိုအမေရိကန်ဒေါ်လာ5တန်းထပ်ပြီးတော့တိုးမြှင့်ပေးရတော့မှာဖြစ်ပါတယ်
။ The United States Agency for International Development's Office of Food for Peace.approved a new contribution of $5 million to the United Nations World Food Program.
American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ USAID ကမြန်မာပြည်တွင်းမကြာသေးမီကဖြစ်ပျက်ခဲ့တဲ့ပြိပခါတွေနဲ့လက်ရှိအချိန်ထိဆက်လက်ဖြစ်ပွားနေတဲ့ပြိပခါဒေသတွေကဒေသခံပြည်သူတွေကိုထောက်ပံ့ကူညီဖို့အတွက်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP အဖွဲ့ကို American ဒေါ်လာ5တန်းထပ်မံပေးအပ်သွားဖို့သဘောတူလိုက်ပါတယ်။ဒီအကူအညီတွေဟာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကလူသားချင်းစာနာထောက်ထားရေးအကူအညီတွေလိုအပ်နေတဲ့ဒေသခံပြည်သူ 3,900 ကျော်အတွက်အသက်ကယ်စားနပ်ရိက္ခာအကူအညီတွေထောက်ပံ့ကူညီသွားမှာဖြစ်တယ်လို့ရခိုင်မျိုးအမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောဆိုသွားတာပါ။ကုလသမဂ္ဂအဖွဲ့ CIRIA ရဲ့အဆိုအရမြန်မာနိုင်ငံမှာလူပေါင်း 4,000 နီးပါးဟာအစာတောင်နဲ့အသက်မွေးဝမ်းကြောင်းအကူအညီတွေလိုအပ်နေပါတယ်။လက်ရှိအချိန်မှာကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒုက္ခသည်တွေပိုမိုတိုးပွားလာတယ်လို့အကူအညီထောက်ပံ့တွေလည်းလုံလောက်မှုရှိဘူးလို့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းရေးမှူးဦးကွမ်းရှာအောင်ကပြောပါတယ်။
အခုအနေအထားအရာဆိုရင်တော့လုံလောက်တယ်လို့ပြောဖို့တော့တော်တော်ခက်တာပေါ့နော်။ဘာကြောင့်ဆိုရင်လက်ရှိကချင်နဲ့ရှမ်းမြောက်မှာဖြစ်ပြနေတဲ့ပြိပခါကကာလတကူရောက်လာတဲ့အချိန်မှာနိုင်ငံတကာရဲ့အကူအညီပေးမှုတွေဟာတဖြည်းဖြည်းလျော့ကျလာတဲ့အနေအထားမှရှိတယ်။ဒီ IDP တွေအတွက်ဆိုရင်လည်းပိုတိတာတာပေါ့နော်။သူတို့ပုံမှန်ဘဝမှာတောင်းမှတော်တော်ယုံကံပြင်းမှနေခဲ့ရတာပေါ့နော်။မနစ်တုံးကအနေအထားဆိုရင်လည်းတော်တော်ယုံကံနဲ့အခုလိုထက်ဆင့်တိုက်ပွဲတွေဖြစ်ပြီးမှဆိုးဝါးလာတဲ့အနေအထားမျိုးမှာဆိုတော့ပုံပြမခက်ခဲလာတဲ့အနေအထားမျိုးရှိတာဖြစ်ပါတယ်။သူပြစ်လက်ရှိဖြစ်ပွားနေတဲ့ပြိပခါဒေတာမှာဆိုရင်ရန်ပုံငွေတိုးပြမရောက်လာတဲ့အနေအထားမျိုးကတော်တော်လေးနေရယ်ကျွန်တော်ကငကိုရှိနေတဲ့ဘတ်ဂျက်ပေါ်တော့အဲ့ဒါတွေကို true chance တွေပြမသုံးစွဲနေရတဲ့အနေအထားမျိုးမှာတော့ရှိတာဖြစ်ပါတယ်
။ကချင်လက်နက်ကန်တပ်ဖွဲ့ KIO ထင်းကျုံနေမြေမှာရှိတဲ့ဒုက္ခသည်စခန်းတွေကိုနိုင်ငံတကာအကူအညီတွေရောက်ဖို့အတော်လေးခက်ရင်တယ်လို့ဒေသခံတွေကပြောဆိုကြတယ်လို့ရခိုင်ပြည်နယ်ဘက်မှာဆိုရင်လည်းပြိပခါဖြစ်ပြီးတဲ့နောက်ပိုင်းချက်ချင်းဆိုသလိုအကူအညီတွေထောက်ပံ့သွားဖို့အစိုးရကခွင့်မပြုခဲ့ပါဘူး။ကချင်နဲ့ရှမ်းပြည်နယ်တွေမှာကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အကူအညီထောက်ပံ့ပေးနေတဲ့အခြေအနေနဲ့ပတ်သက်လို့ဦးကွမ်းရှောင်းအောင်ကအခုလိုပြောပါတယ်။
အထူးဖြစ်တော့ WFP ပံပိုးပေးတဲ့ IDP camp အများစုတော့မြန်မာအစိုးရထိန်းချုပ်တဲ့ area တဝိုက်မှာရှိတဲ့ IDP camp တို့သူကစာနာရိက္ခာပံပိုးနေတာဖြစ်ပါတယ်။တစ်ဖက်မှာကြတော့မနစ်တုံးကနေစပြမတီစာနာရိက္ခာကြတော့ဘယ်လိုအနေအထားမျိုးရောက်သွားသလဲဆိုရင်လူသူဦးကိုဟိုမြန်မာကျပ်ငွေပေါ့နော်ဆလာကို6,000နှုန်းထားနဲ့ပေးတဲ့အနေအထားမျိုးရောက်တော့အဲ့ဒီဟာကIDP မိသားစုတော်တော်များများအတွေ့တလကိုလူသူပတ်ဆံ6,000နဲ့ရိတ်ခါဖို့လုံးဖို့ဆိုတာတော်တော်လေးခက်ခဲစက်တီးစေတဲ့အနေအထားမျိုးရောက်နေတာပေါ့နော်
တိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ရှမ်းမြောက်ဒေသတွေမှာအစားအသောက်အကူအညီတွေအပြင်နေရထိုင်ရေး၊ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေအတွက်လည်းလိုအပ်မှုရှိတယ်လို့ဦးကွမ်းရှောင်းအောင်ကပြောပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့အဲ့ဒီဒေသတွေမှာဒုက္ခသည်ပေါင်း3,000ကျော်ရှိနေပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်လည်းအိုးအိမ်ဆွန်ခွာထွက်ပြေးတိမ်းရှောင်သူ10,000ချီရှိနေပြီလို့ကုလသမဂ္ဂအဖွဲ့တွေကခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ။